Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဇွန်လ14ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါ။ယူကရိန်းစစ်ဖက်လေယာဉ်တစ်စင်းကိုခွဲထွက်ရေးဝါဒီတွေပစ်ချလို့လေယာဉ်ပေါ်ပါ49ဦးလို့သေဆုံးသွားတယ်လို့ပြောပါရတယ်။ယူရမှာစစ်သွေးကြောတွေကိုတက်ခိုက်တာမှကုညီဖို့လူငယ်တွေကိုသဘောနဲ့ကိုစီးရင်ပေးသွင်းနေကြပါတယ်။မြန်မာနိုင်ငံရခိုင်နဲ့ကချင်ပြည်နယ်တွေမှာဒေသခံတွေအတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်ချက်ရှိနေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူကပြောလိုက်ပါရတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့မှာစိတ်ကြွဆေးပြအမြောက်များဖမ်းဆီးရမိခဲ့တာနဲ့ပတ်သက်ပြီး
တော်စုတို့နေရာတပ်ဖွဲ့ဝင်တွေပေါ့အမှအဲ့ဒီမှာတာဝန်ကြတဲ့ကျွန်တော်တို့ပူပေါင်းဖွဲ့တွေနဲ့ပေါင်းပြီးတော့ဒီကားကိုရှာတဲ့ခါမှာမြို့စေးပါတယ်အမှတွေ့တော့ဗျာ
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူအီရန်နိုင်ငံမှာဆူနီနဲ့ရှီယာမွတ်စလင်တွေကြားဂိုင်းကနဇွဲတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေတာနဲ့အီရတ်မှာပဲဒီကတ်လူမျိုးတွေကရေနံပေါ်ကျွယ်ဝတဲ့ကာကတ်မျိုးကိုထိန်းချုပ်လာနိုင်တဲ့အတွက်တူရကီအစိုးရရဲ့သဘောထားပြောင်းလဲလာနေတဲ့အခြေအနေတွေကိုအခုညနေမှာကြားဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကြော်ကြော်သိန်းနဲ့မတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံမှာရုရှားလူလာတဲ့ခွထွေဝါဒီတွေကစစ်ဖက်တည်ယူပို့ဆောင်ရေးလေယာဉ်စင်းကိုပစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူ49ဦးစလုံးသေဆုံးသွားတယ်လို့ယူကရိန်းရှေ့နေချုပ်ယုံကပြောလိုက်ပါတယ်။ယူကရိန်းလီဒါကအေလီယူရှင်86လေယာဉ်ကိုတပုန်နေပစ်ချတဲ့အတွက်တပ်ဖွဲ့ဝင်40နဲ့လေယာဉ်ဝင်9ဦးစနေနေ့အစောပိုင်းကသေဆုံးသွားတယ်လို့အဲ့ဒီယုံကပြောပါတယ်။တပ်ဖွဲ့ဝင်တွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုတင်သွားတဲ့လေယာဉ်ဟာလူဟန်စ်လေစိတ်ကိုဆင်းကနေမှခွထွေရေးဝါဒီတွေကဆက်တနက်ကြီးနဲ့ပစ်ချခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အခုဖြစ်ရကိုအကြမ်းဖက်မှုတပ်ဖြည့်ဥပဒေအရရာဇဝတ်ကြောင်းစုံစမ်းစစ်ဆေးနေတယ်လို့ရှေ့နေကြုံယုံကပြောပါရယ်ရုရှားနိုင်ငံကတင့်ကားတွေနဲ့တခြားလက်နက်ကြီးတွေကိုယူကရိန်းနိုင်ငံကတိကျခွဲထွက်ရေးဝါဒီတွေစီပို့ပေးခဲ့တယ်ဆိုတာတောက်ကြနေမှာအမေရိကန်နိုင်ငံကြီးဌာနကအတည်ပြုပြောဆိုခဲ့ပါရယ် T-64 တင့်ကားတွေဒုံးကျည်ပစ်လက်နက်အများအပြားနဲ့တခြားစစ်ဖက်ရင်တွေဟာလွန်ခဲ့တဲ့3ရက်အတွင်းယူကရိန်းနဲ့ဇက်မျိုးရှင်စနီးနားကနေယူကရိန်းနဲ့ဝင်သွားခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမရီဟော့ဖ်ကပြောပြီးဒါဟာလက်ခံနိုင်ပွဲမရှိဘူးလို့ဆိုပါရယ
်အာဖဂန်နစ္စတန်နိုင်ငံမှာနောက်တကြော်သမရရွေးကောက်ပွဲအတွက်မဲပေးတာတွေကိုတိုက်ခိုက်မယ်လို့တာလီဘန်တွေကချင်းချောက်ထားတဲ့ကြားကပဲမဲဆန္ဒရှင်တွေစပြီးတော့မဲပေးနေကြပါပြီ။ဒီကနေ့ရွေးကောက်ပွဲကိုနှောက်ယှက်မယ်လို့တာလီဘန်တွေကအခိုင်အမာပြောထားပါတယ်။မဲယုံတွေဘေးကင်းလုံခြုံစေဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကနောက်ဆုံးအချိန်ပြင်ဆင်မှုတွေလုပ်နေကြတာနဲ့အမျှနိုင်ငံတဝန်းမှာတော့စိုးရိမ်ကြောက်ကြတဲ့ခံစားမှုမျိုးရှိနေကြပါတယ်။ဒီကနေ့မနေ့ပိုင်းကကဘူးမြို့တော်မှာပေါက်ကွဲမှုအများအပြားရှိခဲ့ပြီးမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးတွေတော့မကြားရသေးဘူးလို့ VOA သတင်းတောက်ရှာရွန်ဘန်းကပြောပါရယ်။အာဖဂန်တပ်ဖွဲ့တွေကစစ်စည်းရေးဂိတ်တွေပို့ချတာ၊ကားတွေကိုရှာတာ၊ကဘူးမြို့ထဲထရက်ကားတွေမဝင်ရဘူးလို့ကန့်သတ်တာတွေနဲ့လုံခြုံရေးတွေကိုတိတိတသားတိုးမြှင့်ချထားပါရယ်။သမရကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့အဗ်ဒူလာနဲ့အာရှက်ဂါနီတို့ကအမေရိကန်ပြည်ထောင်စုနဲ့အနီးကပ်စစ်ဖက်ဆက်ဆံရေးကိုဆက်ပြီးတော့ထိမ့်သိမ့်သွားမယ်လို့ဂရီပြုပြောဆိုထားကြတာပါ။အဲ့ဒီလိုသာဆိုရင်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးနဲ့အာဖဂန်စစ်ဖက်နဲ့ရဲဘက်ကိုလေ့ကျင့်အကြံပေးတာတွေဆက်လုပ်ဖို့အမေရိကန်တပ်ဖွဲ့ဝင်1000နီးပါးကိုအာဖဂန်မှာနောက်ထပ်နှစ်နှစ်ဆက်ထားနိုင်မှာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမှာဒီသတင်းပတ်အတွင်းရှစ်ဆက်ထူးဆစ်ဆင်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်ရာပေါင်းများစွာသောအီရတ်လူငယ်တွေဟာဘဂရက်မြို့တော်နဲ့တခြားနေရာတွေမှာဖွင့်ထားတဲ့စခန်းတွေမှာဒီကနေ့ကုသဘောနဲ့ကိုစီးပင်းသွင်းနေကြပါတယ်။အီရတ်နိုင်ငံရဲ့အထူးလေးစားခံရတဲ့ရှီယာဘာသာရေးကောင်ဆောင်ကြီးအယာတိုလာအလီအယ်စစ်စတာနီကနှိုးဆော်လိုက်ပြီးတဲ့နောက်လူငယ်တွေအခုလိုစီးပင်းသွင်းလာကြတာပါ။ကုနိုင်ငံကုလူမျိုးနဲ့ဘာသာရေးအထွတ်မြတ်နေရာတွေကိုကာကွယ်ဖို့အတွက်အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ပွဲဝင်ဖို့အယ်စစ်စတာနီရဲ့ပြောရေးဆိုခွင့်ရှိသူကကာဘာလာမြို့ပလီတခုမှာတောက်ကြနေကြတိုက်တွန်းခဲ့တာပါ။စစ်သွေးကြွတွေကိုတက်ခဲ့တဲ့နေရာမှာစစ်သားတွေကိုအကူအညီပေးဖို့လှူအားပေးတွေရောက်လာနေပြီလို့ဆာမာရာမြို့မှာစစ်တပ်အရာရှိတွေကိုဝန်ကြီးချုပ်နူရီအယ်မာလီကီကပြောခဲ့ပါတယ်။မြောက်ပိုင်းကမိုဆူးမြို့မှာကိုတော်ဝင်ကြတဲ့နေရာကိုစွန့်ခွာပြီးဝတ်စုံတွေကိုလမ်းတွေပေါ်မှာချွတ်ထားခဲ့ကြတဲ့တပ်ဖွဲ့တွေအနေနဲ့ကိုစခန်းစီပြန်ရင်ပြန်မပြန်ရင်သေဒဏ်အပါအဝင်ပြင်းထန်တဲ့ပစ်ဒဏ်တွေချမှတ်ခံရနိုင်တယ်လို့လည်းမစ္စတာမာလီကီကပြောခဲ့ပါတယ်။
အာဖဂန်နစ္စတန်ကတာလီဘန်တွေလက်ထဲမှာ၅နှစ်ကြာအဖမ်းခံထားရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုစီပြန်ရောက်လာတဲ့တက်ကြွကြီးဘိုးဘက်တော်ဟာကြမ်းကြမ်းမာမာရှိပုံရတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ သူဆေးကုသမှုခံယူခဲ့တဲ့ဂျာမနီနိုင်ငံကနေစစ်လေရင်နဲ့တက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုမြို့ကိုရောက်လာချိန်မှာသူ့ကိုတွေ့ဆုံမေးမြန်းသူတွေနဲ့တွေ့ဆုံဖို့အလွန်အလောက်ကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဖမ်းခံထားရတဲ့အချိန်ကာလအတွင်းကြုံတွေ့ခံစားခဲ့ရတာတွေကနေပြန်ပြီးနလန်ထူလာတဲ့အချိန်အထိဘယ်ဒယ်ဟာဆန်အန်တိုနီယိုမြို့စစ်ဖက်စေးဌာနမှာရှိနေမယ်လို့စစ်ဖက်အာဏာပိုင်တို့ကပြောပါတယ်။အာဖဂန်နစ္စတန်မှာသူအဖမ်းခံခဲ့ရတာပြန်လွတ်လာတာတွေနဲ့ပတ်သက်ပြီးထွက်နေတဲ့အခြေအတင်အငင်းပွားပွဲရတဲ့အကြောင်းကိုတော့ဘယ်ဒေါ်ကိုအတိမပေးရသေးပါဘူးဘယ်ဒေါ်ဟာ2009ခုနှစ်ကအာဖဂန်နစ္စတန်မှာတူတာဝင်ကျနေတဲ့စခန်းကနေထွက်သွားခဲ့တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်တချင်တုန်းကသူ့ရဲ့တက်တွင်လုပ်ဖော်ကိုင်ဖက်တွေကတော့သူဟာကိုယ်သဘောနဲ့ကိုလူလူလာလာတက်ကိုစွန့်သွားခဲ့တာလို့ပြောဆိုနေကြပါတယ်ရှင်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုရဲ့စနေနေ့ညဘက်ညနေဘက်သတင်းများကိုဆက်လက်နှဆင်နေကြတာပါမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်ကျွန်းဝါခန့်ကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ခီးစဉ်တွေကိုမနေ့ကအဆုံးသတ်ပြီးအဲဒီကဒေသခံတွေရဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်ရှိနေတာတွေကိုထောက်ပြလိုက်ပါတယ်။လူဦးရေ42,000လောက်အတွက်တည်ရှိရင်အရေးပေါ်လိုအပ်ချက်တွေကိုကူညီပေးဖို့လူသားချင်းစာနာကူညီရေးလူသားတွေရဲ့အခက်အခဲစိန်ခေါ်ချက်တွေကိုသူမြင်ခဲ့ရတယ်လို့ကျွန်းဝါခန့်ကမနေ့ကကြေညာချက်ထုတ်ပါတယ်။သူဟာရခိုင်ပြည်နယ်စစ်တွေနဲ့ပေါတော်မြူနယ်တွေကိုနေဆက်ရေးရဒုတိယဝန်ကြီးနဲ့တူသွားရောက်ပြီးအဲဒီကဒုက္ခသည်တွေနဲ့အကြမ်းဖက်မှုတန်ခံစားခဲ့ရတဲ့လူမှုအတိုင်းအဝန်တွေကိုတွေ့ဆုံပါတယ်။ပြီးခဲ့တဲ့မလ26နဲ့28ရက်နေ့တွေမှာစစ်တွေမျိုးနဲ့စစ်တွေကကုလသမဂ္ဂနဲ့အကူအညီပေးရုံးတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းအကူအညီပေးလို့ဆောင်မှုအခြေအနေတွေကိုဒေသခံတွေနဲ့ရောအကူအညီပေးလူသားတွေနဲ့ပါတွေ့ဆုံပြီးအကဲဖြတ်လည်လာခဲ့တယ်လို့ကုလသမဂ္ဂကြီးညာချက်မှာဖော်ပြထားပါတယ်။ဒီနောက်ပိုင်းအချိန်တွေမှာပြည်ထောင်စုအစိုးရဘက်ကကူညီဆောင်မှုတွေရှိတဲ့ဆိုပေမဲ့လူသားချင်းစာနာကူညီမှုပေးနေတဲ့လုပ်ငန်းကြီးအတိုင်းအတာဟာအရင်ကထက်စာရင်60ရာခိုင်နှုန်းအောက်အထိရော့ကျနေတယ်လို့လည်းဆိုပါတယ်။ဒီလိုအကူအညီတွေအပြည့်အဝပေးနိုင်ဖို့အတွက်ပြည်တွင်းရောပြည်ပကပါအကူအညီပေးလူသားတွေရဲ့လုံခြုံဘေးကင်းမှုကိုအာမခံမှုလိုတယ်လို့လည်းတထောက်တွင်းမှုချုပ်ကျွန်းဝါခန့်ကပြောပါတယ်။မစ်ကန်ကကရယိုးနဲ့မြန်မာအစိုးရကြားတက်ခဲမှုတွေကြောင့်စစ်တမ်းခံခဲ့ရတဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ပါတယ်။ရဲသားပြည်သူတွေလုံခြုံဘေးကင်းရေးနဲ့သူတို့လိုအပ်ချက်တွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုစံနှုန်းစံထားအတိုင်းလေးစားလိုက်နာဖို့နှစ်ပတ်စလုံးမှာတာဝန်ရှိတယ်လို့မစ်ကန်ကပြောပါတယ်။လက်ထောက်တွင်မှုချုပ်ကျွန်းဝါကန်ကရှေ့သတင်းပတ်ထံမှာနယူးယောက်ကကုလသမဂ္ဂဌာနချုပ်စီပြန်ရောက်ပါလိမ့်မယ်။သူကြီးစင်နဲ့ပတ်သက်လို့ကုလသမဂ္ဂကိုပြန်အစီရင်ခံပြီးရင်တော့ရှေ့သတင်းပတ်ထံမှာပဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရှိနေပါတယ်
။တောက်ချာနေကလုတ်ခဲ့တဲ့ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေရဲ့24ချိန်မြောက်အစည်းအဝေးအတွင်းတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့ငင်းပွားမှုနဲ့ပတ်သက်ပြီးဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေရဲ့ဆွဆွဲချက်တွေကိုတရုတ်တို့ကအပြင်းထန်တုံ့ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်တဲကတရုတ်တို့ရဲ့ရှီရှာကျွန်းတွေပတ်လည်ရေပြင်မှာတရုတ်ရဲ့အမှတ် 681 ရေနံတူးစင်ကိုရန်လုံနှောက်ယှက်တဲ့ဆိုတဲ့ဗီယက်နမ်ရဲ့မကြာသေးခင်ကလုပ်ရက်တွေအပေါ်ကုလသမဂ္ဂဆိုင်ရာတရုတ်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဝမ်မင်းကအစည်းအဝေးအတွင်းရှင်းလင်းပြောဆိုခဲ့ပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာပိုင်မှုကိုလေးစားလိုက်နာပြီးတင်းမာမှုရော့စေဖို့ရန်လိုတဲ့လုပ်ရက်တွေကိုရပ်ပစ်ပါလို့ဝမ်ကဗီယက်နမ်ကိုတိုက်တွန်းခဲ့တာပါ။တရုတ်နဲ့ဖိလစ်ပိုင်ကြားရေပြင်ပိုင်နဲ့ငင်းပွားမှုနဲ့ပတ်သက်လို့တော့တရုတ်တို့ရဲ့နန်ရှာကျွန်းတွေတဲကတချို့ကိုဖိလစ်ပိုင်ကတရားမဝင်သိမ်းပိုက်ထားပြီးသူတို့ရဲ့ရန်စတဲ့လုပ်ရက်ကိုတရားဝင်ဖြစ်စေဖို့နိုင်ငံတကာစစ်ဆင်ညှိနှိုင်းမှုတစ်ခုဖြစ်အောင်ကြိုးစားနေတယ်လို့ဝမ်ကပြောခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာလျှက်စစ်မီးနဲ့ရေပြတ်တောက်မှုအပေါ်ဆန္ဒပြပွဲတွေနဲ့အဓိကရုံးတွေတောက်ကြနေကနယူးဒီလီမြို့တော်မှာဆက်ဖြစ်ခဲ့ပါတယ်။တာမန်ထက်လွန်ကဲတဲ့အပူချိန်ကြောင့်အိန္ဒိယနိုင်ငံရဲ့လျှက်စစ်တပ်အားထုတ်လို့ရေကိုထိခိုက်နေရပြီးနိုင်ငံမြောက်ပိုင်းတစ်လျှောက်မှာဆိုးရွားတဲ့လျှက်စစ်မီးပြတ်တောက်တဲ့ဒဏ်နဲ့ကြုံနေရတာပါ။အဲ့ဒီနိုင်ငံမြောက်ပိုင်းကတချို့နေရာတွေမှာဆိုရင်သတင်းတပတ်နေပါကြာအပူချိန် 46 ဒီဂရီဆယ်စီယပ်စ်အထိရှိခဲ့ပါတယ်။အခြေခံလိုအပ်ချက်တွေဖြစ်တဲ့လျှက်စစ်မီးနဲ့ရေကိုအဆိုးရွားကအလုံးလောက်မပေးနိုင်တဲ့အတွက်ကြာသပတေးနေ့ကစပြီးတော့လူတွေဆန္ဒပြခဲ့ကြတာပါ။လိုအပ်ချက်များလာတာကိုပြည့်မြင်အောင်ပေးနိုင်ဖို့လျှက်စစ်တပ်အားဖြန့်ဖြူးရေးကိုအဆိုးရွားကထိန်းချုပ်လိုက်တာနဲ့အမျှနယူးဒီလီမြို့တော်မှာအချိန်ကြာကြာလျှက်စစ်မီးပြတ်တောက်မှုနဲ့ကြုံနေရပါတယ်။မြို့ရရဲ့အပူချိန်ဟာ62နှစ်အတွင်းအမြင့်ဆုံးဖြစ်တဲ့ 49.8 ဒီဂရီအထိစံချိန်တင်ပူပြင်းခဲ့တယ်လို့လူတွေရဲ့ဒေါသကလည်းအပူချိန်နဲ့အတူမြင့်တက်လာခဲ့ပါတယ်။စွမ်းအင်အခြေခံအဆောက်အအုံအားနည်းတဲ့ပေါ်အာနာယဘာရာဒီယာဂျာနာတာပါတီဦးဆောင်တဲ့အဆိုအသစ်ကအရင်အဆိုရကိုချက်ချင်းအပြစ်တင်ခဲ့ပေမဲ့လူတွေကတော့လက်ညှိုးထိုးအပြစ်ပုံချနေတာကိုစိတ်မဝင်စားကြပါဘူး။ လီမန်ဆိုင်ရာအကြမ်းဖက်တဲ့လူရဲတွေကိုအတိတ်မှာထားခဲ့ဖို့အချိန်ရောက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ဂယ်ရီကပြောလိုက်ပါတယ
် We have to speak out loudly and clearly against one of the most persistent and neglected injustices imaginable
အရှိကြဆုံးနဲ့အမိရော့ခံထားရဆုံးတွေးကြည့်လို့ရသလောက်တရားမမျှတမှုကိုစန့်ကျင်နေဆိုတာကြေလွန်စွာနဲ့ရှင်းလင်းစွာကျွန်တော်တို့ပြောရပါမယ်ရာဇဝတ်သားတွေကိုအရေးယူပြီးအပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့တိုက်ပွဲဝင်ရပါလိမ့်မယ်ကျူးလွန်ခံရသူတွေကိုအဆက်ရောက်အောင်လုပ်တဲ့အစားကျူးလွန်သူတွေကိုအပြစ်ပေးရပါမယ်လို့ဂျွန်ဂယ်ရီကပြောသွားတာပါလန်ဒန်မြို့မှာကျင်းပခဲ့တဲ့ပဋိပက္ခဖြစ်ပွားရာနေရာတွေမှာလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေဆုံးသတ်ရေးနိုင်ငံတကာညီလာခံတစ်ခုရဲ့ညီကုန်းနေ့တောက်ကြနေ့မှာဂျွန်ဂယ်ရီကအဲ့လိုပြောသွားတာပါညီလာခံကိုပူးတွဲကျင်းပတဲ့ဗြိတိနိုင်ငံနိုင်ငံသားရေးဝန်ကြီးဝီလျံဟိတ်နဲ့အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသမီးကုလသမဂ္ဂအထူးတန်တမန်အန်ဂျလီနာဂျိုလီတို့ကလည်းအရေးယူလှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ရင်အကြီးအမားဆုံးဆွေးနွေးပွဲလို့ပြောကြတဲ့လေးရကြာညီလာခံမှာအစိုးရတာဝန်ရှိသူတွေတက်ကြွလှုပ်ရှားသူတွေအာဓမပြုကျင့်ခံခဲ့ရသူတွေယာပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ဘရာဇီးနိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီကနေ့ပွဲစဉ်တွေကတော့ဇွန်လ14ရက်မြန်မာစံတော်ချိန်ည7နာရီခွဲမှာအုပ်စုစီကကိုလံဘီယာနဲ့ဂရိဇွန်လ15ရက်နေ့မနေ့တနာယီခွဲမှာအုပ်စုဒီကဥရုဂွေးနဲ့ကော့စတာရီကာဇွန်လ15ရက်မနေ့4နာယီခွဲမှာအုပ်စုဒီကအင်္ဂလန်နဲ့အီတလီဇွန်လ15ရက်မနေ့9နာယီခွဲမှာအုပ်စုစီကအိုင်ဗရီကိုးစ်နဲ့ဂျပန်တို့အသီးသီးရှင်ပိုင်ကစားကြပါမယ်။တောက်ကြနေ့ကကစားခဲ့တဲ့ပွဲတွေထဲမှာတော့အုပ်စု B ကလက်ရှိချန်ပီယံစပိန်အသင်းဟာမဟာပြိုင်ဘက်ဟောင်းကြီးဖြစ်တဲ့နယ်သာလန်အသင်းကို5ဂိုးတကူနဲ့မရှူမလအရေးနိုင်သွားခဲ့ပါတယ်။ဒီပွဲအားဖြင့်2010တုန်းကဘိုလူပွဲမှာစပိန်ကနယ်သာလန်ကိုတကူကိုမရှိနဲ့အနိုင်ရပိုဆွဲသွားတဲ့ပွဲကိုပြန်ကစားခဲ့ကြသလိုပါပဲခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့ရှမ်းပြည်နယ်စပ်မှာစိတ်ကြွဆေးပြားအမြောက်များဖမ်းဆီးရမိတဲ့အကြောင်းနဲ့စပါမယ်ရှင်။ထိုင်းမြန်မာနယ်စပ်မြို့တစ်ခုဖြစ်တဲ့တာချီလိမ့်မြို့မှာမနေ့ကမြန်မာကျပ်ငွေတန်ပေါင်း1500တန်ဖိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ6သိန်းနီးပါးဖမ်းဆီးမိခဲ့ပါတယ်။ကြိုတင်သတင်းရရှိတဲ့အတွက်ရှမ်းပြည်တာချီလိမ့်မြို့ကမူရစ်စေဝါနှိမ့်နှင်းရေးရဲတပ်ဖွဲ့စု30နဲ့ပူပေါင်းအဖွဲ့တွေကနေကြာတာပရိနေမှာဖမ်းဆီးမိခဲ့တာပါစိတ်ကြွဆေးပြားအများဆုံးထုတ်လုပ်ရောင်းချတဲ့နိုင်ငံတနိုင်ငံအဖြစ်ကမ္ဘာကသတ်မှတ်ထားတဲ့မြန်မာနိုင်ငံမှာအခုနောက်ဆုံးဖမ်းဆီးမိခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းစီစဉ်သတင်းတော့မန်းရေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာစိတ်ကြွဆေးတိတ်နဲ့ချီပြီးတင်ဆောင်လာတဲ့ကားကိုမူရစ်စေဝါနှိမ့်နေရဲတပ်ဖွဲ့စု30ကရဲအုပ်ဆိုင်တော်ဟိတ်နဲ့ပူးပေါင်းအဖွဲ့တွေအနေနဲ့ပါခုတ်စစ်ဆေးရေးစခန်းမှာတရင်ရရှာဖွေခဲ့ပြီးဖမ်းဆီးခဲ့တာပါဝီလျံကျေးရွာဘက်ကနေဝမ်ပုံရွာဘက်ကိုမောင်းနှင်လာတဲ့ကားတစ်စီးကိုစစ်ဆေးရှာဖွေပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမူရစ်တပ်ဖွဲ့စု30ကရဲရရှိတဦးကပြောပြပါဗျာ
ဟောင်းလေးရကွက်ကနေဟောင်းလေးရကွက်ကဘူတော်တစ်ခုကနေပြီးတော့ဒီကောင်ကားမောင်းပြီးတော့သားပဲမောင်းရတာပါနော်ဒီမြို့စကပဲကမောင်းရတာ
ဟုတ်ကဲ
့မောင်းပြီးတော့ကပါခုတ်စစ်စည်းချိန်မှာသွားပြီးတော့မိတာအလုံးကြီးကတော့5သိန်း900ကိုနော်သားနဲ့ဖွဲ့ရတော့ကျွန်တော်တို့မြို့သက်ဖွဲ့စု30ကတပ်ဖွဲ့ဝင်တွေပေါ့အမှအဲ့ဒီချိန်မှာတာဝန်ကြတဲ့ကျွန်တော်တို့ပူပေါင်းဖွဲ့တွေနဲ့ပေါင်းပြီးတော့ဒီကားကိုရှာတဲ့ခါမှာမြို့စေဝါတွေအဲ့လိုတွေ့တော့ပေါ့နော
်ဟုတ်ကဲ့
ကားရဲ့နောက်ခန်းတွေကကားအစူးစူးကားနှခန်းတွေကနောက်ခန်းဖြစ်နေကိုအောက်ကနေပြီးတော့တွေ့တယ်ပေါ့နော်အမှခေါင်းကနှခန်းတွေရှိတယ်ဒိုင်းနာလိုပုံစံမျိုးပေါ်မှာအဲ့ဒါဒီနောက်ဖြစ်နိုင်ကိုအောက်ကအဝတ်ထဲမှာသွားတွေ့တာမောင်းလာလို့ကျွန်တော်တို့ကရှာလိုက်တော့ခင်းရလို့ရှာလိုက်တော့
2014ခုနှစ်အတွင်းမှာတော့စိတ်ကြွစီ10သိန်းကျော်ဖမ်းမိခဲ့ပြီး2012နဲ့2013ခုနှစ်တွင်းမှာလည်းရှမ်းပြည်နယ်အတွင်းစိတ်ကြွစီဖမ်းဆီးရမိမှုတွေကတော့တန်းကနန်းမှာရှိနေတယ်ဆိုပြီးဆက်ပြောပြပါတယ
်အမောင်ရေတက်ကတော့ပမာ3သိန်း6သောင်းဒုတိယ3သိန်းဆိုတော့3သိန်းနဲ့6သောင်းခု5သိန်း9သောင်းဆိုတော့အလုံးစုစုပေါင်းတော့10သိန်းကျော်ပါပြီ2012မှာစတန်90ကျော်လောက်ရှိတယ်2012မှာ2013မှာတော့တန်း3သန်းကျော်ဆိုတော့3သန်းကျော်လောက်ပဲ
2013ခုနှစ်ထဲမှာလည်းမြန်မာနိုင်ငံကစိတ်ကြွစေဖမ်းဆီးရမိမှုတွေဟာတန်းကနက်ထိဖမ်းမိနေတာတွေရှိတယ်လို့ထိုင်းမြန်မာနယ်စပ်မြို့တွေမှာလည်းမူရစ်စေဝါတဲဆောင်သူတွေနဲ့ ထိုင်းနယ်ကြားစောက်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးမြန်မာနိုင်ငံဘက်ကနေလာတဲ့စိတ်ကြွဆေးပြားတွေကိုထိုင်းနိုင်ငံဘက်ကနေတင်ကနန်းနဲ့ဖမ်းဆီးမှုတွေကလည်းမကြာခဏရှိခဲ့ပါတယ်။စိတ်ကြွဆေးပြားများဖမ်းဆီးရမိမှုတွေမှာတော့တရုတ်နဲ့ထိုင်းပြည်ရင်မြန်မာနိုင်ငံဟာစိတ်ကြွဆေးအများဆုံးဖမ်းဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူးယစ်နဲ့ရာဇဝတ်မှုရုံးရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အီရန်နိုင်ငံမှာဆူနီနဲ့ရှီယာမွတ်စလင်တွေကြားဂိုင်းကနာဆွဲတိုက်ပွဲတွေပိုပြီးပြင်းထန်လာနေတာနဲ့အီရက်ကကတ်လူမျိုးတွေအပေါ်တူရကီအစိုးရကဘာကြောင့်သဘောထားပြောင်းလဲလာသလဲဆိုတာတွေကိုကြားဖို့ရှိပါတယ်ရှင်
တရရှိမြခင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွာဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ကထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမစနေညတရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှိမြခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554fax number 2323555ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပို့ပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ကောက်ပါမယ
်။သောရရှင်တွေအနေနဲ့ဒီည6နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုမြန်မာသတင်းတွေခဏထားပြီးတော့နိုင်ငံတကာအခြေအနေကိုကြည့်အောင်ပါရှင်။အီရတ်နိုင်ငံမှာဆူနီမွတ်စလင်အီရတ်အစ္စလာမစ်ပြည်ထောင်စု ISIL စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုတွေကနေနိုင်ငံကိုကာကွယ်ဖို့အတွက်ရှီယာဘာသာဝင်တွေလက်နက်ဆွဲကင်တိုက်ခိုက်ကြဖို့အီရတ်နိုင်ငံရဲ့အကြီးဆုံးရှီယာအစ္စလာမစ်ဘာသာရေးခေါင်းဆောင်ကဆော်ဩလိုက်ပါတယ်။ဆူနီအစ္စလာမစ်စစ်သွေးကြွ ISIL အဖွဲ့ကမြို့တော်ဘက်ဒတ်နဲ့တိတ်မဝေးလာတဲ့အီရတ်မြောက်ပိုင်းတကြောကိုသိမ်းယူထားပြီးမှအီရတ်နိုင်ငံတွင်းမှာဆူနီမွတ်စလင်တို့ရဲ့ဆူနီမွတ်စလင်တွေနဲ့ရှီယာမွတ်စလင်တွေကြားဂိုင်းကနာဆွဲတိုက်ပွဲတွေပေါ်ကြောင်းရွံ့မှုတွေကလည်းကြီးထွားလာနေတဲ့အကြောင်း VOA သတင်းတော် Henry Richwell လန်ဒန်မြို့ကနေပေးပို့ထားတဲ့သတင်းကိုမတ်သိန်ကြီးထိုက်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အီရတ်အစိုးရတပ်တွေနဲ့အစ္စလာမစ်စစ်သွေးကြွတပ်ဖွဲ့ ISIL တို့အဖွဲ့တို့ဟာမြို့တော်ဘက်ဂရက်နဲ့မိုင်50လောက်အကွာမှာတိုက်ခိုက်နေကြတာဖြစ်ပါတယ်။အစ္စလာမစ်စစ်သွေးကြွအဖွဲ့ဘက်ကနေမြေတွေကိုမြန်မြန်ဆန်ဆန်သိမ်းယူနိုင်နေတာတွေကြောင့်အီရတ်နိုင်ငံနဲ့သူ့ရန်မဟာမိတ်တွေကိုတုံ့လှုပ်သွားစေပါတယ်။အီရတ်ပြည်သူဆွန်နီမွတ်စလင်တွေကြောင့်အစိုးရကိုစန့်ကျင်တဲ့စိတ်ဓာတ်တွေကြောင့်အစ္စလာမစ်စစ်သွေးကြအဖွဲ့ ISIL ကိုအားသာစေခဲ့တာဖြစ်တယ်လို့ London School of Economics က Ranch Aladdin ကပြောပါတယ
် They know that in places like Mosul in Anbar in the Nineveh
စစ်သွေးကြတွေကောင်းကောင်းသိထားတဲ့အချက်ကတော့မိုဆူးမြို့လို Anbar Nineveh ခရိုင်တို့လူတွေမှာသူတို့ဒေသခံတွေရဲ့ထောက်ခံမှုကိုရနိုင်တယ်ဆိုတာပါပဲဒီဒေသကလူမှုအတိုင်းဝိုင်းဟာဆိုရင်လဲဘက်ဂရက်မှာအခြေစိုက်တဲ့ Shia Muslim အများစုပါဝင်တဲ့အီရတ်ဘူအစိုးရကသူတို့ကိုမဲပေးခွင့်ပိတ်ပင်ထားတယ်ဒါမှမဟုတ်ဘေးဖယ်ထားတယ်လို့ခန်းစားနေကြရတာပ
ါရှီယာမွတ်စလင်အများစုပါဝင်တဲ့ထောင်ပေါင်းများစွာသောပြည်သူတွေဟာစစ်သွေးကြတွေကိုတိုက်ခိုက်ဖို့အတွက်ဘက်ဂရက်မြို့တော်ကစူဆောင်းရေးစခန်းတွေကိုရောက်ရှိလာကြပါတယ်အီရတ်နိုင်ငံမှာဩဇာကြီးတဲ့ရှီယာမွတ်စလင်ဘာသာရေးခေါင်းဆောင် Grand Ayatollah Ali Al-Sistani ကလက်နက်ကင်တိုက်ခိုက်ကြဖို့အတွက်တောက်ချာနေမှာဆော်ဩလိုက်ပါတယ်သူရဲ့ပြောခွင့်ရရှိခ်အဗ်ဒူမဟာဒီအယ်ခါဗာလီကဒီသတင်းစကားကိုတဆင့်ပြောကြားလာတာဖြစ်ပါတယ
်အင်းဟူနာဖအင်းအလာလ်မွာတနီနအလဒီနယတမကနူနမင်ဟမ်လ်ဆီလာဟ
်နိုင်ငံကိုကာကွယ်ကြဖို့အတွက်လက်နက်ကင်တိုက်ခိုက်နိုင်စွမ်းရှိသူအလုံးအကြမ်းဖက်သမားတွေကိုတိုက်ခိုက်ကြဖို့နှိုးဆော်ပါတယ်ဒီမြင့်မြတ်တဲ့ပန်းနိုင်ကိုအရောက်ချီတက်နိုင်ဖို့အတွက်ပြည်သူတွေသူတော်စင်တွေစေတနာဝန်ထမ်းအဖြစ်နဲ့လက်နက်ကင်တပ်တွေနဲ့ပူးပေါင်းကြပါလို့ရှိခ်အဗ်ဒူမာဒီအယ်ခါဗာလီကပြောကြားခဲ့တာဖြစ်ပါတယ်အီရတ်နိုင်ငံမှာဆွန်နီနဲ့ရှီယာမွတ်စလင်အကွဲအပြဲကြောင့်ပြည်ရင်းစစ်ဖြစ်ဖို့ချင်းချောက်နေတယ်လို့ပြောလာသူကတော့လန်ဒန်မှာရှိတဲ့ Royal United Services Institute ကပါမောက်ခဂျိုနသန်အယ်ဖြစ်ပါတယ်
If it is entirely seen as a Shia counteroffensive against the Sunnis,
the Shia Muslim ni ga Sunni Muslim ni go sanjin mi ka kwe tong pyan ja de lo su myin la ja yin do naw song phit la nai na ga ISIL se twi jwa ri ye thain chou mu ga a sa twa ma phit par de nai ngan kwe pya twa de a chin nin ne le a song tat twa nai par de
twi chaung si gan kana swe kwe pya mu ri si go pyan hlet twa me so yin no ISIL အစွန်းရအုပ်စုတွေအတွက်လူသစ်တွေစုဆောင်းနိုင်မဲ့အခွင့်အရေးရသွားစေမယ်လို့လဲ London School of Economics က Ranch Aladdin ကပြောပါတယ
်။ I don't think they can take Baghdad the same way they did Mosul. Instead
of what they might try to do, ဘဂဒဲမြို့တော်ကိုတော့မိုဆူးမြို့ကိုသိမ်းပိုက်ခဲ့တယ်လို့မျိုးလုပ်လို့မရဘူးလို့ကျွန်တော်ယူဆပါတယ်။အဲ့ဒီအစားသူတို့အနေနဲ့လှုပ်လာနိုင်တာကတော့2006ခုနှစ်2009ခုနှစ်တွေမှာကျွန်တော်တို့မြင်တွေ့ခဲ့ရတဲ့မတည်ငြိမ်မှုမျိုးကိုဖန်တီးပြီးပြည်တွင်းစစ်ဖြစ်လာဖို့ပါပဲဒီ2006 2009ခုနှစ်အချိန်နဲ့မတူတဲ့အချက်ကလည်းအမေရိကန်တပ်တွေမရှိတော့တာပဲဖြစ်ပါတယ
်အမေရိကန်နဲ့မဟာမိတ်တွေက2011ခုနှစ်မှာအီရန်နိုင်ငံကနေတပ်တွေအလုံးရုတ်သိမ်းခဲ့တာပါအမေရိကန်အစိုးရကလည်းစစ်သွေးကြအဖွဲ့ ISIL ကိုစီးအရာတုံ့ပြန်မဲ့အစီအစဉ်မရှိပါဘူးအနောက်အုပ်စုတွေအနေနဲ့အီရန်နိုင်ငံဒါမှမဟုတ်လဲဆီးရီးယားနိုင်ငံတွင်းကပဋိပက္ခတွေမှာထဲတဲ့ဝင်ဝင်ပတ်သက်လို့ဟာမရှိတော့တာတေချာသလောက်ရှိနေပြီလို့ London King College ကနိုင်ငံတကာအစွန်းရဝါဒလေးလာရေးဌာနက Shiraz Maha ကပြောပါတယ
် Not least because there's a lack of political will and public opinion
ပါဝင်ပတ်သက်လို့စိတ်ကတော့မရှိတော့ပါဘူးဘာကြောင့်လဲဆိုတော့အနောက်နိုင်ငံတွေအနေနဲ့ဒီကိစ္စပေါ်မှာနိုင်ငံရေးအရာအေးအေးယူလှုပ်ဆောင်လို့စိတ်မရှိသလိုလူထုဘက်ကလည်းထောက်ခံမှုမရှိပါဘူးဒါကြောင့်လဲအီရန်နဲ့ဆီးရီးယားနိုင်ငံနှစ်ခုစလုံးကြာဆုံးနေရတာဖြစ်ပါတယ်ဒီနိုင်ငံတွေမှာအပြည့်အဝထိန်းချုပ်နိုင်မှုမရှိတဲ့ဒေသတွေရှိနေသလိုအခုဆိုရင်အဲ့ဒီဒေသတွေဟာမွတ်စလင်ဘာသာရေးစစ်ပွဲဆင်နွှဲနေသူတွေထိန်းချုပ်ထားတာဖြစ်ပါတယ်။ဘယ်သူကများဒီအာဏာချင်းခွင်ရှာကိုညှိမာလဲဆိုပြီးတော့သူကပြောခဲ့တာပါ။ Islamic စစ်သွေးကြွား ISIL အဖွဲ့ရဲ့ထိုးစစ်တွေကအီရန်နိုင်ငံမှာဂိုင်းကနာဆွဲအကွဲအပြဲတွေကိုပို့ပြီးတော့စိုးသွားစေမယ်လို့သုံးသပ်သူတို့ကဆိုပါတယ်။အီရန်နိုင်ငံရဲ့မတိကျလာတဲ့အနာဂတ်ပေါ်မှာလဲကြောက်ရွံ့မှုတွေတိုးနေပါတယ်ရှင်။
ဒါကတော့အီရန်မှာဆူနီနဲ့ရှီယာမွတ်စလင်တွေကြားဂိုင်းကနာဆွဲတိုက်ပွဲတွေပိုပြီးပြင်းထန်လာနေတဲ့ကြောင့်မတ်သိမ်းကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တဆက်တည်းပဲအီရက်ကကတ်လူမျိုးတွေပေါ်တူရကီအစိုးရကဘာကြောင့်သဘောထားပြောင်းလဲလာတယ်လဲဆိုတာကိုကြည့်အောင်ပါ။အီရန်နိုင်ငံမှာကတ်လူမျိုးတွေကကာကတ်မြို့ကိုထိန်းချုပ်လာနိုင်တဲ့အတွက်တူရကီနိုင်ငံကဒေတာရင်းကတ်လူမျိုးတွေပေါ်သဘောထားပြောင်းလဲမဲ့အခြေအနေရှိနေပါတယ်။ရေနံပေါ်ကျွယ်ဝတဲ့ကာကတ်မြို့ကိုကတ်တို့ထိန်းချုပ်နိုင်မယ်ဆိုရင်ကတ်လူမျိုးတွေဟာတီးခြားနိုင်ငံထူထောင်ရေးရှေ့တိုးသွားနိုင်တဲ့အတွက်တူရကီအစိုးရကသိမ့်မလို့လားပါဘူးဒီအကြောင်းကို VOE သတင်းတော့ Dorian Jones ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံတာကဆက်ပြီးတော့ပြောပြပါမယ်ရှင
် ISIL Islam စစ်သည်ရွာရေးရှေ့တိုးလာတာနဲ့အမျှအီရတ်အစိုးရတပ်ဖွဲ့တွေတက်လှမ်းသွားပြီးတဲ့နောက်ကတ်ခုမျိုးကိုကတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်ကြတာဖြစ်ပါတယ်ဒီမျိုးဟာအီရတ်နိုင်ငံတွင်းမှနေထိုင်တဲ့တူရကီလူမျိုးစုတွေရဲ့နာမည်လည်းဖြစ်တဲ့အတွက်ကြောင့်အီရတ်ကတ်ဒစ်တပ်ဖွဲ့တွေသိမ်းပိုက်လိုက်တဲ့ကိစ္စကိုတူရကီအစိုးရကအပြင်းထန်ကန့်ကွက်ပါတယ်။ဒါပေမဲ့ဒီလိုကန့်ကွက်မှုဟာ ARG လို့ခေါ်တဲ့ကတ်ဒစ်တန်ဒေသဆိုင်ရာအစိုးရနဲ့တူရကီအစိုးရတို့ဆက်ဆံရေးအတွက်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့သုံးသပ်သူတွေကဖော်ပြကြပါတယ်။တူရကီအစိုးရဟာဒီ KRG လို့ခေါ်တဲ့ဒေသဆိုင်ရာအစိုးရနဲ့250စွန်းအင်စာချုပ်တရက်ကိုပြီးခဲ့တဲ့လခါမှာချုပ်ဆိုထားခဲ့ရတာဖြစ်ပါတယ်။ Kirkuk ဒေသဟာရေနံပိပာသံပေါင်း1000လောက်အရန်ရှိနေတဲ့အတွက်တူရကီနိုင်ငံလောင်စာအတွက်ပံပိုးထိုင်တာတောင်မှပုံများနေပါသေးတယ်။ ISIL တို့စစ်ချိန်မြင့်လာတဲ့အချိန်မှာတူရကီအစိုးရအနေနဲ့ဒီဒေသတည်ငြိမ်ရေးနဲ့စစ်ပွဲရေးအဆက်အနွယ်တွေဆက်လက်တည်ထောင်စီရဲ့အတွက်အီရတ်နိုင်ငံကကတ်စရင်နဲ့တက်အောင်ပေါင်းရမယ့်အခြေအနေဖြစ်လာတယ်လို့နိုင်ငံကဆက်ဆံရေးပညာရှင်ဆိုလီအိုဇာကသုံးသပ်ပါတယ
်။ You had to choose between Iraqi Kurds or ISIS taking Kirkuk and I guess everybody would prefer that.
ကိုကို Iraq Kurds တွေနဲ့ ISIL ဘယ်သူသိမ်းစေချင်တယ်လဲဆိုတာရွေးရမယ်တော့ပါ။လူတိုင်းက Kurds တွေကိုသိမ်းစေချင်ကြမယ်ထင်ပါတယ်။ဒီစစ်သွေးကြွတွေကို Iraq စစ်တပ်ကမတိုက်တော့ပါဘူး။ Kurds တပ်ဖွဲ့တွေကပဲခုခံတိုက်ခိုက်နေတာပါ
။ ISIL တွေတူရကီဆီးရားနေဆက်ကိုရောက်လာတဲ့အချိန်စီးရမှာရှိတဲ့ကတ်စတင်နဲ့ပူပေါင်းဆောင်ရွက်ခြင်းဟာလည်းပဲတူရကီအဖို့အစ္စလာမစ်တွေရဲ့ချင်းချောင်းမှုကိုထိမ့်သိမ်းနိုင်မဲ့အခွင့်အလမ်းတရားဖြစ်လာတယ်လို့လည်းသုံးသပ်သူတို့ကဆိုပါတယ်။ဒါပေမဲ့ဒီနေရာမှာစင်ခေါ်မှုတရားရှိနေပါတယ်။စီးရနိုင်ငံတွေကကတ်စတွေရဲ့နိုင်ငံရေးပါတီဖြစ်တဲ့ PYD ဟာတူရကီကကတ်စ်သဘုံအုပ်စု PKK နဲ့ဆက်နွယ်နေတဲ့အတွက်ကြောင့် တူရကီအစိုးရဟာ PYD ကိုရန်သူတို့သဘောထားနဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်စီးရီးယားမှာရှိတဲ့ကတ်စင်နဲ့ပူးပေါင်းဆောင်ရွက်ဖို့ခက်လိမ့်မယ်လို့တူရကီသတင်းစာဆရာအက်စလီအီဒင်တပ်စ်ဘတ်ကသုံးသပ်ပါတယ်။
The Syrian Kurdish issue is more complicated because the dominant group in Syrian
Syria
Kurdish side
တွေပြဿနာဟာပိုးရှုပ်ထွေးပါတယ်။အဲ့ဒီ Kurds Party PYK ဟာအဓိကအားဖြင့် PKK ရဲ့အစွဲအပွားဖြစ်နေပါတယ်။ PKK နဲ့ငြိမ်းချမ်းရေးညှိနှိုင်းမှုပြေလည်ရင်အဲ့ဒီ Syria Kurds အဖွဲ့နဲ့ဆက်ဆံရေးကောင်းလာနိုင်ပါတယ
်။သို့တော်လည်းပဲ ISILD ရဲ့လက်ချက်ကြောင့်ဒေသတွင်းမတည်ငြိမ်ဖြစ်လာတဲ့အခါတူရကီရဲ့စီးပွားရေးကိုချင်းချောက်မှုတွေရှိလာတဲ့အခါမှာတူရကီအစိုးရအနေနဲ့ကတော့ဘာပဲပြောပြော ISIL စစ်သွေးကြွတွေနဲ့ဆက်ဆံခြင်းတဲ့စီးရီးယားကတ်စ်နဲ့ဆက်ဆံတာပိုပြီးတော့ဦးစားပေးရမယ့်လုပ်ငန်းဖြစ်တယ်လို့စဉ်းစားလာဖွယ်ရှိတယ်လို့လည်းဆိုကြပါတယ်။တူရကီစီးရီးယားနယ်စပ်မှာ ISIL တွေပုံမကြီးထွားလာနေတာနဲ့အမျှတူရကီအစိုးရကတော့သူတို့ဟာဒီ ISIL နဲ့ဘာမှဆက်သွယ်မှုမရှိပါဘူးဒီလူတွေကိုမထောက်ခံဘူးလို့ဆိုနေပါတယ်။တူရကီနဲ့ PKK ခေါ်တဲ့တူရကီနိုင်ငံတွင်းကကတ်စ်သဘုံတွေရဲ့ညဉ့်ညံရေးဆွေးနွေးပွဲဟာလည်းပဲမကြခင်ကမှရပ်ဆိုင်သွားခဲ့ပါတယ်။သို့တော်လည်းပဲအခုလို ISIL ဒီအောင်မြင်မှုတွေပုံမရလာတဲ့ဆိုရင်တော့တူရကီအစိုးရအနေနဲ့သူတို့နိုင်ငံတွင်းကကတ်စ်ရဲ့အပေါ်မှာသဘောထားပြောင်းအောင်ဖိအားပေးခြင်းခံလာရလိမ့်မယ်လားလားရှိနေကြောင်းပါတယ်ခင်ဗျာ
။ဦးကျော်စန္ဒာပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့ညနေခင်းစီဇန်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။နောက်နှစ်နာရီကြာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူမြန်မာပြည်သူတွေအနေနဲ့ဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ရောထားသင့်သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကို kHz 12 13 9 11 965 9 3 9 9တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင် VOA ရဲ့စနေနေ့ညနေပဲစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်အခုတော့ကြက်နေသေးတဲ့အချိန်လေးအတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်ယူကရိန်းနိုင်ငံမှာရုရှားလူလာတဲ့ခွထွေရေးဝါဒီတွေကစစ်ဖက်တေယူပို့ဆောင်ရေးလေယာဉ်စင်းကိုပစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူ49ဦးစလုံးသေဆုံးသွားတယ်လို့ယူကရိန်းရှေ့နေချုပ်ယုံကပြောလိုက်ပါတယ်Ukraine leader ကအီလူရှင်86လေယာဉ်ကိုတပုန်နေပစ်ချတဲ့အတွက်တပ်ဖွဲ့ဝင်40နဲ့လေယာဉ်ဝန်ထမ်း9ဦးစနေနေ့အစောပိုင်းကတည်ဆုံသွားတယ်လို့အရီယုံကပြောတာပါတပ်ဖွဲ့ဝင်တွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုတင်သွားတဲ့လေယာဉ်ဟာလူဟန်စ်လေစစ်ကိုဆင်းကနေမှာခွက်ထွေရေးဝါဒီတွေကဆက်တနက်ကြီးနဲ့ပစ်ချခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာနောက်တစ်ချော့သမရယူကောက်ပွဲအတွက်မဲပေးတာတွေကိုတိုက်ခိုက်မယ်လို့တာလီဘန်တွေကချင်းချောက်ထားတဲ့ကြားကပဲမဲဆန္ဒရှင်တွေစပြီးမဲပေးနေကြပါပြီဒီကနေ့ယူကောက်ပွဲကိုနှောက်ယှက်မယ်လို့တာလီဘန်တွေကအခိုင်အမာပြောထားတာပါမဲယုံတွေပေကင်းလုံညုံစီဖို့အတွက်လူညွန့်တပ်ဖွဲ့တွေကနောက်ဆုံးအကြိမ်ပြင်ဆင်မှုတွေလုပ်နေကြတာနဲ့အမျှနိုင်ငံတော်မှာတော့စိုးရင်ကြောက်ကြတဲ့ခံစားချက်မျိုးရှိနေကြပါတယ်။ဣရန်နိုင်ငံမြောက်ဘက်မှာဒီတိုင်းဘက်အတွင်းရှစ်ဆက်ထိုးစစ်ဆင်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်ရာပေါင်းများစွာသောဣရန်လူငယ်တွေဟာဘဲဂရက်မြို့တော်နဲ့တခြားနေရာတွေမှာဖွင့်ထားတဲ့စခန်းတွေမှာဒီကနေ့ကုသဘောနဲ့ကိုဆင်းပေးသွင်းနေကြပါတယ်။ဣရန်နိုင်ငံရဲ့အထူးလေးစားခံရတဲ့ရှီးယားဘာသာရေးခေါင်ဆောင်ကြီးအယာတိုလာအလီအယ်စစ်စတန်နီကနှိုးဆော်လိုက်ပြီးတဲ့နောက်လူငယ်တွေအခုလိုဆင်းပေးသွင်းကြတာပါ။ဘရာဇီးလ်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ကမ္ဘာဖလားဘလုံးပြိုင်ပွဲဒီကနေ့ပွဲစဉ်တွေကတော့ဇွန်လ14ရက်မြန်မာစံတော်ချိန်ည10:00ကွဲမှာအုပ်စုစီကကိုလံပီယာနဲ့ဂရိဇွန်လ15ရက်မနက်10:00ကွဲမှာအုပ်စုဒီကဥရုဂွေးနဲ့ကော့စတာရီကာဇွန်လ15ရက်မနက်4:00ကွဲမှာအုပ်စုဒီကအင်္ဂလန်နဲ့အီတလီဇွန်လ15ရက်မနက်9:00ကွဲမှာအုပ်စုစီကအိုင်ဗရီကိုစ်နဲ့ဂျပန်တို့အသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့စီစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ကျမတော့နနာချက်မှာ VO American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ကနေ 9:00 ထိလိုင်းနိုမီတာ16 19နဲ့ 25 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားဆင်ကြကြတဲ့အတွက်လည်းသောတာရှင်တွေကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.